တနင်္ဂနွေနေ့မနက်ပိုင်းကစကန်တိုင်းရွှေဘုံမြို့အနီးဗဟိုပြုတဲ့ငလင်ကြီးလှုပ်ခတ်ခဲ့တဲ့အတွက်တိုက်စုံမှုတွေနဲ့ထိခိုက်ဒဏ်ရာရမှုတွေရှိနေတယ်လို့နောက်ဆက်တွဲငလင်လှုပ်ခတ်မှုတွေရှိလာနိုင်တာပေါ့သတိရှိကြဖို့အတွက်လည်းပညာရှင်တွေကသတိပေးနေပါတယ်။မြန်မာနိုင်ငံအတွင်းကူညီကယ်ဆယ်ရေးတွေလုပ်နေတဲ့ Save the Children အဖွဲ့ကတိုက်စုံသူ12ဦးရှိပြီလို့ပြောကြားလိုက်တယ်လို့အစိုးရထုတ်ပြန်တဲ့သတင်းမှာတော့အခုချိန်ထိ4ဦးရှိပြီလို့အတည်ပြုထားပါတယ်။ဒီငလင်တန်းခံခဲ့ရတာနဲ့ပတ်သက်ပြီးတော့နောက်ဆုံးအခြေအနေတွေကိုတော့တော်ခင်ပြသက်ကပြောပြပေးပါမယ်ရှင်။
တနင်္ဂနွေနေ့ကလှုပ်ခတ်ခဲ့တဲ့ငလင်ကြောင့်တပိတ်ချင်းမှအိမ်ပြိုပြီးတေဆုံးသူတဦး၊ကြောင်မြောင်းမှအမျိုးသမီးတဦးနဲ့နှွေယုံမှအမျိုးသားတဦးပြင်အေယော်ရီမြစ်ကူးတရာတန်ပေါင်ကျိုးကြတာကြောင့်တေဆုံးရသူတဦးရှိတယ်လို့အစိုးရကသတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံထဲမှာကူညီကယ်ဆယ်ရေးတွေလုပ်နေတဲ့ Britain အခြေစိုက် Save the Children အဖွဲ့ကဌာနေကိုစလဲ Dennis D. Pock ကတော့ငလင်ကြောင့်တေဆုံးသူ12ဦးရှိကြောင်း VOA ကိုအတည်ပြုပြောဆိုပါတယ
်။ We have contacted various people in the local governments as well as teams
ငလင်တန်းခံရတဲ့ဒေသထဲမှာနေတဲ့လူတွေကိုရောဒေသအာဏာပိုင်တွေအပြင်ဒေသထဲမှာကူညီကယ်ဆယ်ရေးလုပ်နေတဲ့ကျွန်တော်တို့လိုအဖွဲ့တွေကိုပါဆက်သွယ်စုံစမ်းကြည့်တဲ့အခါမှာတည်ဆုံးခဲ့သူကအခုထိစုစုပေါင်း12ဦးရှိနေပြီးတော့အယောက်40လောက်တန်းရခဲ့တယ်လို့သိရပါတယ်။ဒါထက်လည်းပိုလာနိုင်ပါသေးတယ်။ကျွန်တော်တို့မန္တလေးဆေးရုံကြီးကိုပါသွားပြီးမေးပါတယ်။အဲ့မှာငလင်ကျောင်းရောက်လာတဲ့လူနာ10ဦးလောက်ဆေးရုံတင်ထားတယ်လို့ဆိုပါတယ်။
တေဆုံးသူတွေထဲမှာစင်ကူကရွှေတွင်းတွေရှိရာဒေသမှာတွင်းပြိုပြီးတေဆုံးရသူတွေလည်းရှိနေတယ်လို့ပြောပါတယ
် One of the reports that we received today in one of the township close to the epicenter
ဒီနေ့ကျွန်တော်တို့ရတဲ့သတင်းအရဆိုရင်ငလျင်ဗဟိုချက်နဲ့ဤတဲ့မြို့နယ်တွေကတခုမှာ6ယောက်တေဆုံးပြီးတော့အဲ့ဒီမှာရွှေတွင်းပြိုလို့တေဆုံးရတဲ့သူက2ဦးပါနေပါတယ်
မြန်မာနိုင်ငံဟာငလင်ရဲဝင်းထဲမှာကြာရောက်နေပြီးအခုလှုပ်ခတ်ခဲ့တဲ့ငလင်ဟာသခိုင်းပြည့်ရွေကျော်မှာလှုပ်ခတ်ခဲ့တာပါ။မြေလွာပြည့်ရွေမှုကြောင့်တစ်နှစ်ကို1စင်တီမီတာလောက်ရွေရှားနေတဲ့သခိုင်းပြည့်ရွေမှာပုံမှန်အတိုင်းငလင်လှုပ်လေရှိတယ်လို့မြန်မာနိုင်ငံမြေငလင်ကော်မတီအတွင်းရေးမှူးဦးစိုးသူရထွန်းကပြောပါတယ်
။ငလင်ကမန္တလေးရဲ့မြောက်ဘက်ရွှေဘုံမြို့ရဲ့ရှေ့မြောက်ဘက်မှာသူကသခိုင်းပြည့်ရွေပေါ်မှာလှုပ်တယ်ဆိုတာသိရတယ်။သခိုင်းပြည့်ရွေကအလျားလိုက်ပြည့်ရွေဆိုတော့သူ့မှာဖြစ်လေဖြစ်သာရှိတဲ့အတိုင်းပဲ။ကြမ်းပြင်းဆိုရင်ကျွန်တော်တို့10ကီလိုမီတာဝန်းကျင်လောက်မှာပဲအနည်းရှိပါတယ်။ဒီနေရာပြင်ဆိုတာကျွန်တော်6မိုင်လောက်ပဲရှိတယ်ဆိုတော့ငလင်တိန်တဲ့အထက်မှာပါပါတယ
်။ဒီလိုမျိုးတိန်တဲ့ငလင်တွေလှုပ်သွားပြီးတဲ့နောက်ဆက်တွဲမှာဘယ်လိုမျိုးအဆိုးကျိုးတွေအကျိုးဆက်တွေပေါ်လာနိုင်ပါလဲရှင့်။
ငလင်တိန်တဲ့ကတော်လေးသိတာပါပဲငလင်ကတိန်နေလို့ချင်းအရန်ကိုလူတွေမှခံစားရတယ်ပေါ့တော်လေးတန်းနေကြတာတို့တဲ့တွေပန်းထွက်တာတို့ဖြစ်တတ်တယ်ပေါ့ဆိုလိုတာပမာဏမကြည့်ပေမဲ့လူတွေကတော်တော်လေးသိတာတယ
်ဟုတ်ကဲ့အခုနောက်ဆုံးအပျက်စီးသတင်းတွေရောအဓိကပျက်စီးမှုလေးတွေနည်းနည်းပြောပြပေးပါ
ဟုတ်ကဲ့အပျက်စီးကတည်ရတဲ့လောက်ကတော့အကြီးဆုံးကတော့အယာဝတီမြစ်ကိုဖြတ်ဖို့လုပ်နေတဲ့တံတားကတော့ဆောက်လုပ်ဆဲမှာတော်လေးပြိုကျသွားတယ်လို့သိရတယ်ကျန်တာကတော့ငလင်ရဲ့အနီးဆုံးဖြစ်တဲ့ကြောင်မြောင်းတို့မလဲလို့ဆိုတဲ့ရွာတွေမြို့လေးတွေမှာတော့ဟိုအပြိုပြက်တွေရှိတယ်အိမ်တွေလည်းပြိုတယ်ပေါ့ဟိုတော်လေးရှီဟောင်းဖြစ်နေတဲ့အဆောက်အုံတွေဖျားတွေပြိုတာပဲများပါတယ
်ဒီနောက်ဆက်တွဲငလင်တွေလှုပ်တဲ့အနေအထားကိုရှင်းပြပေးပါရှင
်ဟုတ်ကဲ့နောက်ဆက်တွဲငလင်တွေကပထမဦးဆုံးအကြီးဆုံးငလင်ဘိုးချက်ရဲ့တောင်ဘက်ကိုရောက်နေတာတွေ့တယ်ပေါ့ကျွန်တော်တို့ရှိတော့ကတော့ငလင်ဘိုးချက်တွေဒီလိုနောက်ဆက်တွဲငလင်တွေကိုကြည့်ပြီးတော့ဘယ်လောက်ထိရွေးပြတ်သွားတဲ့မြေသားပမာဏရှိတယ်ဆိုတော့ခံမှန်းတာပေါ့လေမနေ့ပိုင်းငလင်ကြီးလုတ်ပြီးရခြင်းမှာတော့တစ်ကြိမ်လောက်ကိုစတိုက်လုတ်တယ်။နောက်ညနေပိုင်းလောက်မှာတစ်ကြိမ်နည်းနည်းပိုအားကြီးတဲ့ပမာဏ 5.8 လောက်ရှိတဲ့ငလင်လုတ်တာတွေ့ရပါတယ်။ဆိုတော့နောက်ထပ်၂ရက်၃ရက်ဒါမှမဟုတ်တစ်ပတ်လောက်ဒီလည်းရှိနေတတ်တဲ့သဘောတော့ရှိပါတယ
်။ဘယ်ဒေသတွေမှာနေထိုင်တဲ့လူတွေအတွက်ဒီနောက်ထပ်ထပ်ပြီးတော့လှုပ်မဲ့ငလင်တွေကိုသတိထားဖို့လိုပါလေ။ဒေသတွေနည်းနည်းပိုင်းပြီးပြောပြပေးပါ
။ Okay ဒေသအနေနဲ့ကတော့အလွယ်ဆုံးပြောရင်တော့ပထမဦးဆုံးငလင်ကြီးကိုခံစားရတဲ့သူတွေအားလုံးเนี่ยไซน์เนี่ยรู้ပြောมาပဲกูကျွန်တော်သိရသလောက်ကတော့မန္တလေးစကိုင်းမုံရွာပေါ့ဒီဝင်းကျင်ဒေသတွေမှာခံစားရတယ်နောက်ပြီးတော့ဟိုနည်းနည်းလှမ်းဝေးပြီးမဲ့တိတာခံစားရတာတောင်ကြီးနဲ့အင်းလေးဒေသတို့နောက်တကအပေါ်ကမူဆယ်ရွှေလီနန်းခမ်းဒေသတို့အဲ့လောက်တိတောင်မှာခံရတာရှိတယ်ပေါ့ဆိုတော့သူတို့ဒေသတွေအားလုံးမှာလည်းနောက်ဆက်သေးငလင်ကိုတော့တတိထားတင်ပါတယ်ကနဦးငလင်ကြောင်းဟိုအဲကြောင်းနေရှိခဲ့ရင်ပြိုပြက်ဖို့အတွက်လမ်းကြောင်းနေရှိခဲ့လို့ရှိရင်နောက်ဆက်သေးငလင်ငယ်တွေကနေပြီးတော့ဖြိုဖျက်နိုင်တဲ့အာမျိုးဖြစ်သွားသေးတယ်ပေါ့ဆိုတော့အန်နီရရှိနေတယ်လို့ပြောမှာပါဟိုအဓိကတော့အဆောက်အုံပြုတ်ပြက်တဲ့အန်နီပေါ့ကိုနေတဲ့အဆောက်အုံနေအကြောင်းနေပြုတ်ပြက်နိုင်တဲ့အခြေအနေရှိမရှိကိုအရင်ဆုံးလေ့လာတင်ပါတယ
်အခုအားပြင်းငလင်ကြီးလှုပ်ခတ်ခဲ့တဲ့နောက်ပိုင်းမှာနောက်ဆက်တွဲငလင်တွေရဲ့အန်နီကိုသတိထားဖို့လိုအပ်တယ်လို့လဲဦးစိုးသူရထွန်းကပြောပါတယ်